This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ရေဒီယို NUG သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားများပေါင်းတဘာဝပါဆရာနာရှင်ပေတို့မှကင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဖွဲ့သားများမှဆုတောင်းမြတ်တာပို့သလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်ဖေဖော်ဝါရီလ24ရက်နေ့ရေဒီယို NUG ရဲ့ညပိုင်းအစီအစဉ်များစတင်ထုတ်လင်းပေးပါတော့မယ်ရှင်ပထမဦးစွာစည်ရင်တင်ကောင်းနှုတ်ချက်များကိုမင်းယူမှတင်ဆက်ပေးမှာဖြစ်ပါရဲ့ရှင
်။ Radio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2025ခုနှစ်ဖေဖော်ဝါရီလ24ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စည်ရင်တင်များကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရဲ့ခင်ဗျာ။ပထမဆုံးစည်ရင်တင်အနေဖြင့်လေဗရန်မြို့နယ်မှာအကြမ်းဖက်စစ်ကောင်စီခန့်အုပ်ချုပ်ရေးမှူးအရမစစ်သားစုဆောင်တဲ့အမည်စင်းစာရွက်တွေနဲ့အတူပြစ်ခတ်ခံရပြီးတေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းတာယာဝရီခရိုင်လေဗရန်မြို့နယ်မော်အင်းအုပ်စုရဲ့အကြမ်းဖက်စစ်ကောင်စီခန့်အုပ်ချုပ်ရေးမှူးပြူကောင်းဆောင်ကိုအရမစစ်သားစုဆောင်တဲ့အမည်စင်းစာရွက်များနဲ့အတူပြစ်ခတ်ခံရပြီးတေဆုံးသွားတယ်လို့တာယာဝရီခရိုင်တရင်3800တက်ခွဲနှစ်ကထုတ်ပြန်ပါတယ်။ဖေဖော်ဝါရီလ24ရက်နေ့နနက်8:10မိနစ်ခန့်တွင်လဗရန်မြို့နယ်မော်အင်းကျေးရွာအုပ်စုအုပ်ချုပ်ရေးမှူးပြူကောင်းဆောင်တန်းဦးသည်၎င်း၏အပေါင်းအပါပြူစောထီတဦး၊ယာယီမှုတဦးနှင့်အတူလဗရန်မြို့နယ်ထွေအိုယုံသို့စစ်မှုထမ်းရမည့်လူငယ်များ၏စရင်ကိုဆိုင်ကယ်ဖြင့်တွားရောက်ပို့ဆောင်စဉ်လွှာစင်ကုန်းတာစုံ၌တာယာဝတီခရိုင်တရင်3800တက်ခွဲနှစ်နှင့်တက်ခွဲ3ရဲဘော်များကပြစ်ခတ်တိုက်ခိုက်ခဲ့ရာတနက်ကြီး12ချက်ထိမှန်ပြီးအုပ်ချုပ်ရေးမှူးတန်းဦးပွဲချင်းပြီးသေဆုံးခဲ့ကြောင်းသိရပါသည်အုပ်ချုပ်ရေးမှူးတန်းဦးပြစ်ခတ်ခံရပြီးနောက်၎င်းနှင့်လိုက်ပါလာသောပြူစောထီတဦးနှင့်ယာယီမှုတဦးမှထွက်ပြေးလွတ်မြောက်သွားကြောင်းတန်းဦးထံမှလက်ပစ်ပုံးနှလုံးငွေသားကျပ်တသိန်းဆိုင်ကယ်တစ်စီးစီးတစိတ်တုံးနှစ်ခုမှတ်ပုံတင်နှစ်ခုစစ်မှုထမ်းရမည့်အမည်စရင်ပါစာရွက်စာတမ်းများနှင့်အခြားစာရွက်စာတမ်းများသိမ်းဆည်းရရှိခဲ့ကြောင်းသိရပါသည်တေဆုံးသွားသောအုပ်ချုပ်ရေးမှူးတန်းဦးသည်အကြမ်းဖက်စစ်တပ်လက်အောက်ခံပြူစောထီအဖွဲ့ခေါင်းဆောင်ဖြစ်ပြီးလူငယ်များကိုစစ်မှုထမ်းရန်ဖိအားပေးလူစုချင်းစစ်မှုထမ်းကြီးဟုဆိုကပြည်သူများထံမှငွေကြေးများအတင်းအကျပ်ကောက်ခံပြီးငွေမပေးနိုင်သူများကိုစစ်တပ်ခေါ်၍ဖမ်းဆီးခိုင်းခြင်းအကြမ်းဖက်စစ်တပ်ကထုတ်ပေးထားသောလက်ပစ်ဗုံးနှင့်တနက်ပြကပြည်သူများကိုချိန်းချောက်ပြီးအကြောင်းအမျိုးမျိုးပြ၍ငွေကြေးကောက်ခံခြင်းများပြုလုပ်နေသောကြောင့်တိုက်ခတ်ရခြင်းဖြစ်ကြောင်းအသိပေးထားပါသည်ပြည်သူတွေနဲ့တော်လှန်ရေးတပ်ဖွဲ့များကိုဒုက္ခပေးနေတဲ့အကြမ်းဖက်စစ်ကောင်စီတောက်တိုင်များကိုအရှိန်မြှင့်တိုက်ခိုက်သွားမှာဖြစ်တာကြောင့်ပြည်သူတွေအနေနဲ့သူတို့အနီးသွားလာနေထိုင်တာတွေလုံးဝမပြုတ်လောက်ကြဖို့တာယာဝရီခရိုင်တရင်3800တက်ခွဲနှစ်မှထုတ်ပြန်ထားပါတယ်ခင်ဗျာဒုတိယစည်ရဲသတင်းအနေဖြင့်ရန်ကုန်တိုင်းမော်ဘီရဲတပ်ဖွဲ့မှုယုံကိုအဝေးထိန်းမိုင်းနှလုံးဖြင့်တိုက်ခိုက်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်ရန်ကုန်တိုင်းမော်ဘီရဲတပ်ဖွဲ့မှုယုံကိုအမွေထိန်မိုင်းနှလုံးဖြင့်တိုက်ခိုက်ခဲ့တယ်လို့သတင်းရရှိပါတယ်။ဖေဖော်ဝါရီလ23ရက်ည9နာရီခန့်တွင်အဝေးထိန်မိုင်းနှလုံးဖြင့်တိုက်ခိုက်ခဲ့တာလို့ Operation Flame OF အဖွဲ့ကသတင်းထုတ်ပြန်ပါတယ်။စစ်စင်ရေးလှုပ်ဆောင်သည့် OF အဖွဲ့များဘေးကင်းပြီးစကားဆရဲ့ရဲတပ်ဖွဲ့ဝင်များထိခိုက်နိုင်ခြေများတယ်လို့သိရပါတယ်။လက်တလုံးမှာထိခိုက်ပျက်စီးမှုကိုအတိအပြုစုံစမ်းနေဆဲဖြစ်ပါတယ်ခင်ဗျာ။ဆလဘီစစ်ကောင်စီတပ်မှအစိမ့်ငွေဘုံအုံပြုတိုက်ခတ်၍အစိမ့်ငွေဘုံကြောင့် TNL တပ်သား10ဦးထိခိုက်ဒဏ်ရာရပြီး4ဦးတို့ဒဏ်ရာပြင်းထန်ရရှိခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ တအောင်ပြည်တမဟာနှစ်နယ်မြေနောင်ချိုမြို့နယ်တောင်ရှေရွာနှင့်မန်မော်ကျေးရွာကြားတွင်စစ်ကောင်စီတပ်နှင့်တအောင်မျိုးသားလွတ်မြောက်ရေးတပ်မတော် DNL တို့ဖေဖော်ဝါရီလ23ရက်တွင်တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့သတင်းရရှိပါတယ်။စစ်ကောင်စီတပ်သည်တိုက်ပွဲဖြစ်ပွားချိန်နေ့လယ်တနာရီ30မိနစ်တွင်အစိမ့်ဝေဘုံအုံပြူတိုက်ခိုက်ခဲ့၍ DNL တပ်သား10ဦးထိခိုက်ဒဏ်ရာရပြီး4ဦးတို့ဒဏ်ရာပြင်းထန်ရရှိခဲ့တယ်လို့သိရပါတယ်။DNL တပ်သားများသည်မူးဝေခြင်းအသက်ရှူမြန်ဆန်ခြင်းမအီမတာဖြစ်ရှင်စိတ်လှုပ်ရှားမြန်ဆန်ခြင်းမောပန်းခြင်းအောက်ဆီဂျင်ကြကာဝေဒနာခံစားရပြီးဆေးရုံတွင်ဆေးကုသမှုခံယူနေရတယ်လို့ဆိုပါတယ်စစ်ကောင်စီတပ်သည်တိုက်ပွဲကာလအတွင်းနိုင်ငံတကာတားမြစ်သည့်အစိမ့်ငွေဘုံကိုအသုံးပြုကာဆေးရဆွေးမှုကိုကျူးလွန်လျက်ရှိတယ်လို့ဆိုပါတယ်ထို့အပြင်ယခုလအတွင်းအရသာပြည်သူလူထုအားရည်ရွယ်ချက်ရှိရှိဥတီပြီးလက်နက်ကြီးပစ်ခတ်မှုနှင့်လေကြောင်းဘုံကျဲမှုကြောင့်ကလေးငယ်အပါအဝင်အရသာ9ဦးသေဆုံးပြီး15ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ခင်ဗျာဆက်လက်ပြီးစကိုင်းတိုင်းဒေသကြီးကလေးခရိုင်မင်းကင်းမြို့နယ်မှပြူများတင်တော်အနီးတဝိုက်စစ်ကြောင်းထိုးဝင်ရောက်၍တိုက်ပွဲဖြစ်တဲ့သတင်းကိုတင်ပြပေးပါမယ်စကိုင်းတိုင်းဒေသကြီးကလေးခရိုင်မင်းကင်းမြို့နယ်မှပြူများတင်တော်အနီးတဝိုက်စစ်ကြောင်းထိုးဝင်ရောက်၍တိုက်ပွဲဖြစ်ပွားတယ်လို့သိရပါဗျ။ဖေဖော်ဝါရီလ22ရက်နေ့တွင်စကိုင်းတိုင်းဒေသကြီးကလေးခရိုင်မင်းကင်းမြို့နယ်တောင်ဖြူပန်းဆက်ကြောက်ခဲတပ်မှပြူခွေများတင်တော်အနီးတဝိုက်စစ်ကြောင်းထိုးဝင်ရောက်ခဲ့တယ်လို့ဆိုပါတယ်။အဆိုပါစစ်ကြောင်းထိုးမှုကိုမုံရွာခရိုင်အမှတ်3တပ်ရင်းတပ်ခွဲနှင့်မဟူရာ Dragon PDF မဟူရာကြားကြေးရွာပကဖမင်းကင်းလိုကယ်ယူနီယံတပ်ပေါင်းစုတင်တော်လိုကယ် PDF အဖွဲ့များအခြားဒေသခံအဖွဲ့အစည်းများနှင့်ထိတ်တိုက်အပြန်အလှန်တိုက်ခိုက်ခဲ့ကြပါတယ်ခင်ဗျာယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်လေတိုမြို့နယ်ဝါချဲကျေးရွာအတွင်းစစ်ကောင်စီလက်တပ်မှလေရင်ဖြင့်လာရောက်ပစ်ခတ်မှုကြောင့်ဓမာယုံနှင့်တင်ချောင်းတလုံးထိခိုက်ပျက်စီးတဲ့သတင်းကိုတင်ပြပေးပါမယ် KNU ခလဲလွီထူခရိုင်လေတိုမြို့နယ်စီမံအုပ်ချုပ်မှုနယ်မြေအတွင်း2025ခုနှစ်ဖေဖော်ဝါရီလ22ရက်နေ့နက် 9:30 မိနစ်အချိန်တွင်အာနာသိန်းအကျံဖက်စစ်ကောင်စီလေတပ်မှလေရင်ဖြင့်လာရောက်ဘုံကျဲမှုကြောင့်ဝါချဲကျေးရွာဖုန်ကြီးကျောင်းဝင်းနဲ့ကြားရောက်ပောက်ကွဲပြီးဓမာယုံတလုံးတင်ချောင်းတလုံးနှင့်ဇောင်းနှမ်းများထိခိုက်ပျက်စီးခဲ့တယ်လို့ KNU ဗဟိုကဖော်ပြပါတယ်။အာနာသိန်းအကျံဖက်စစ်ကောင်စီတပ်များသည်အပြစ်မဲ့အရသားပြည်သူများနေထိုင်ရာနေရာနှင့်လောက်ကိုင်းစားတောက်ရာနေရာများသို့ပစ်မှတ်ထားကာသာသနာနယ်မြေများပါမကျန်လက်နက်ကြီးနှင့် drone များလေရင်များဖြင့်မှလာရောက်ပစ်ခတ်လျက်ရှိတယ်လို့ဆိုပါတယ်။ထို့သောအကျံဖက်စစ်ကောင်စီတပ်၏အကျံဖက်လုံရများကြောင့်ပြည်သူများစိုးရိမ်ကြောက်ရွံ့မှုများစွာဖြင့်နေထိုင်လောက်ကိုင်းစားတောက်သွားလာနေကြရတယ်လို့ဆိုပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောင်းမင်းတီဟန်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
စီးရီးသတင်းတွေကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုပြည်တွင်းသတင်းများကိုကျမပူပူမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်မင်္ဂလာညချမ်းပါရှင်ခုချိန်ကစပြီး2025ခုနှစ်ဖေဖော်ဝါရီလ24ရက်နေ့ Radio NUG ညပိုင်းပြည်တွင်းသတင်းများကိုစတင်တင်ဆက်ပေးပါမယ်ရှင်ကျမကတော့ပူပူပါပထမဦးစွာအော်စတြေးလျကွင်းစ်လန်းမှာကျင်းပတဲ့ဒေါ်လာရမုံငွေရှာဖွေရေးပွဲသို့မြန်မာနိုင်ငံအရေးကိုအစဉ်တစိုက်ပံ့ပိုးနေသော Liberal Party of Australia မှစနေတာဘော့စ်ကတက်ရောက်ခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်။အော်စတြေးလျကွင်းစ်လန်းမှာကျင်းပတဲ့ဒေါ်လာရမုံငွေရှာဖွေရေးပွဲသို့မြန်မာနိုင်ငံအရေးကိုအစဉ်တစိုက်ပံ့ပိုးနေသော Liberal Party of Australia မှစနေတာဘော့စ်ကတက်ရောက်ခဲ့တယ်လို့သတင်းရရှိပါရယ်။
CRPH NUG Sport Group QLD ရဲ့ဖေဖော်ဝါရီလတော်လန်ရမုံငွေရှာဖွေရေးပွဲသို့မြန်မာနိုင်ငံအရေးကိုအစဉ်တစိုက်ပံ့ပိုးပေးနေသော Liberal Party of Australia မှ Senator Bosca တက်ရောက်ပြီးမြန်မာအရေးပါလီမန်အတွင်ဆွေးနွေးတင်ပြမှုကို Queensland ပြည်နယ်ရှိမြန်မာနိုင်ငံသူနိုင်ငံသားများအားရှင်းလင်းတင်ပြခဲ့တယ်လို့ဆိုပါတယ်
CRPH NUG Sport Group QLD ပုံမှန်တွေဦးတော်လိုင်းရပုံငွေဇီအောင်ပွဲတော်ကျင်းပသည့် Upper Mount Graphic Progress Hall အား3လအတွက်တာသိငွေကိုလည်းစပွန်ဆာထည့်ဝင်လူရန်ခဲ့ပါရယ်မြမအရေးအတွက်လည်းမြမပြည်သူပြည်သားတို့၏ကိုစားဆက်လက်ကြိုးပမ်းသွားမည်ဖြစ်ကြောင်းအားပေးစကားပြောကြားခဲ့ပါရယ်ရှင်ဆက်လက်ပြီးတော့အနာဂတ်မြမနိုင်ငံရေးကိုမြမပြည်သူလူထုကဆုံးဖြတ်လိုက်မယ်လို့မလေးရှားနိုင်ငံသား၏ဝန်ကြီးပြောကြားတဲ့သတင်းကိုတင်ဆက်ပေးပါဦးမယ်အနာဂတ်မြန်မာနိုင်ငံရေးကိုဆုံးဖြတ်ဖို့မြန်မာပြည်သူလူထုပေါ်မှာမူတည်တယ်လို့လက်ရှိအာဆီယံအလဲကျဥက္ကဋ္ဌမလေးရှားရဲ့နိုင်ငံသားရေးဝန်ကြီးကပြောပါရယ်မလေးရှားနိုင်ငံသားရေးဝန်ကြီးမိုဟာမက်ဟာဆန်ကမြန်မာပြည်သူလူထုရဲ့အနာဂတ်လုံခြုံရေးနဲ့ငြိမ်းချမ်းရေးပြန်လည်ရရှိဖို့လူကုန်ကူးမှုကင်တွယ်ဖို့အပောင်းဝင်ဖြစ်ပွားနေတဲ့မြန်မာအကြက်တဲဖြည့်ရှင်ဖို့မလေးရှားရဲ့ကတိကဝတ်ဆက်လက်ခိုင်မာနေစေဖြစ်တယ်လို့ပြောဆိုထားပါရယ် မြန်မာနိုင်ငံမှာပြန်လည်တည်ငြိမ်လာတာကိုကျွန်တော်တို့မြင်တွေ့ချင်ပါတယ်။ဒါမှသာရွေးကောက်ပွဲကိုကျင်းပဖို့တွဲဆောင်ဆွေးနွေးမှုတွေပြုလုပ်နိုင်မှာပါ။အနာဂတ်မြန်မာနိုင်ငံရေးကိုဆုံးဖြတ်ဖို့ကမြန်မာပြည်သူလူထုရဲ့အပေါ်မှာပဲမူတည်ပါတယ်။ဒါပေမဲ့အာဆီယံရဲ့အဓိကရည်မှန်းချက်ကအကြအတဲအဆုံးသတ်ရေးပါပဲလို့မလေးရှားနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။
အာဆီယံဟာဂျာဝင်မစော့ဖက်ရေး Non Interference မူကိုကန့်ဆဲထားပေမဲ့မြန်မာပြည်အတက်အတဲဟာနယ်စပ်ဖြတ်တော်လာနေပါပြီလို့မလေးရှားနိုင်ငံသားရေးဝန်ကြီးကဆိုပါတယ်။လူကုန်ကူးမှုအွန်လိုင်းလိမ်လည်မှုတွေစိုက်ဘာရာဇဝတ်မှုနဲ့မူရစ်ဆေးဆက်ဆက်လှုပ်ရှားမှုတွေအပါအဝင်ဒါကမြန်မာအတက်အတဲကနိုင်ငံတကာဆိုင်ရာစိုးရိမ်မှုတစ်ခုဖြစ်လာပါတယ်။ဒီရာဇဝတ်မှုအလုံးဟာမလေးရှားအပါအဝင်အိမ်နီးချင်းနိုင်ငံတွေကိုကြီးမားတဲ့စိန်ခေါ်မှုတွေဖြစ်လာစေပါတယ်လို့လည်းပြောကြားထားပါတယ်။
ဒီ2025ခုနှစ်ရဲ့အာဆီယံအလဲကျဥက္ကဋ္ဌတာဝန်ကိုမလေးရှားနိုင်ငံကရယူပြီးနောက်ပြီးခဲ့တဲ့ဇန်နဝါရီလမှာမလေးရှားနိုင်ငံလန်ကာဝီမှာအာဆီယံနိုင်ငံဂျာယီဝင်ကြီးတွေစုဝေးခဲ့ကြပြီးအဓိကဆွေးနွေးခဲ့ကြတဲ့အကြောင်းအရာကမြမအရေးဖြစ်တယ်လို့သိရပါဗျ။စစ်တပ်အာဏာသိမ်းပြီး၄နှစ်ကျော်ကြာနိုင်ငံဖျော်ဖျဲဖြစ်နေတဲ့မြမနိုင်ငံအခြေအနေနဲ့ပတ်သက်လို့အာဆီယံနိုင်ငံဂျာယီဝင်ကြီးတွေဟာလက်ရှိစစ်မှတ်ဖြစ်ပွားမှုတွေကိုချက်ချင်းရပ်တန့်ပြီးသက်ဆိုင်ရာလက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့တွေ့ဆုံဆွေးနွေးရေးကိုအာရုံစိုက်ကြဖို့တိုက်တွန်းခဲ့ကြပါတယ်။ဒါအပြင်အာဆီယံနိုင်ငံသားယူဝင်ကြီးတွေကအာဏာသိမ်းစစ်ကောင်စီတင်မာဖို့စီစဉ်နေတဲ့ရွေးကောက်ပွဲဟာဦးစားပေးမဖြစ်တဲ့မဲ့အကြမ်းဖက်မှုတွေရပ်တန့်ဖို့အဓိကဦးစားပေးဖြစ်တယ်လို့ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်ရှင်။အခုနောက်ဆုံးအနေနဲ့ရှမ်းပြည်နယ်တောင်ပိုင်းမှာအခြေဆိုင်သည့်ပအုပ်အမျိုးသားအဖွဲ့ချုပ်ပအုပ်အမျိုးသားတပ်မတော် PNO PN ကကယနေပြည်နယ်နဲ့ဆက်ဆက်ဒေသများတွင်နေထိုင်သည့်အရက်သားများကိုပြစ်မှတ်ထားဖမ်းဆီးတပ်ဖြတ်မှုများပြုလုပ်ခဲ့တဲ့တဲ့တွင်ကိုတင်ဆက်ပေးပါမယ်။ရှမ်းပြည်နယ်တောင်ပိုင်းတွင်အခြေဆိုင်သည့်ပအုပ်အမျိုးသားအဖွဲ့ချုပ်ပအုပ်အမျိုးသားတပ်မတော် PNO PN ကကယနေပြည်နယ်နှင့်ဆက်ဆက်ဒေသများတွင်နေထိုင်သည့်အရက်သားများကိုပြစ်မှတ်ထားဖမ်းဆီးတပ်ဖြတ်မှုများပြုလုပ်ခဲ့တယ်လို့ဆိုပါရယ်။ဖေဖော်ဝါရီလအတွင်းတဲဘာမာဝါခရိတ် Investigation PWCI ကထုတ်ပြန်ပါရယ်။ရှမ်းပြည်နယ်တောင်ပိုင်းမှာအခြေဆိုင်တဲ့စစ်တပ်လောက်ခံပြည်သူစစ်တစ်ခုဖြစ်သည့်ပုတ်အမျိုးသားအဖွဲ့ချုပ်ပုတ်အမျိုးသားတပ်မတော် PNO PNA သည် KNY ပြည်နယ်နှင့်ဆက်ဆက်ဒေသများတွင်နေထိုင်သည့်အရက်သားများကိုပြစ်မှတ်ထားဖမ်းဆီးတပ်ဖြတ်မှုများပြုလုပ်ခဲ့တယ်လို့ဖော်ပြပါဗျ။ထို့ဖြစ်စဉ်များကို BWCI က2024ခုနှစ်မတ်လမှနိုဝင်ဘာလအတွင်း၈လကြာစုံစမ်းဖော်ထုတ်မှတ်တမ်းတင်ခဲ့ပြီး BWCI တွေ့ရှိချက်များအရ PNA ကျူးလွန်သည့်အကြမ်းဖက်မှုသည်စုစုပေါင်းအားဖြင့်အရက်သား28ယောက်အပေါ်တက်ရောက်ခဲ့ပြီး၎င်းတို့၏အချက်လက်များကိုအတည်ပြုနိုင်ခဲ့တယ်လို့ဆိုပါတယ်။အမျိုးသား၄ဦးနှင့်အမျိုးသမီး၁ဦးဟာ PNA စစ်သားများ၏တပ်ဖြတ်ခြင်းကိုခံရပြီးနှစ်မြင်ဆောင်မှတ်ပုံနှင့်ကိုင်ဆောင်သည့်အရက်သားများနှင့်ရှမ်းပြည်နယ်တွင်နေထိုင်သည့်ကယန်းကယားစသည့်အရက်သားများကို PNA စစ်သားများကဖမ်းဆီးပြီးကြယ်တွင်ထဲသို့ပြစ်ချခဲ့တယ်လို့ဖော်ပြပါတယ်။ဖမ်းဆီးခံရပြီးတပ်ဖြတ်ခံရသူများရှိတဲ့ကဲ့သို့ကျဲရင်းတဲ့သူပြစ်ချခံရသူများထဲမှတချို့မှာအပေါ်တို့ပြန်တက်လာပြီးအိမ်ပြန်ရောက်ခဲ့တော့လဲအိမ်ပြန်လမ်းမှာပျောက်ဆုံးသွားသူများလည်းရှိတယ်လို့ BWCI ကဆိုပါတယ်
။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်နေဦးရှိဝါနဲ့မင်းတီဟန်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင
်။ Radio NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။ဒီနေ့နဲ့မနေ့ပြန်အတွက်မိုးလေဝသခန့်မှန်းချက်ကိုတော့ຫນွေဦးမှမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။ခုချိန်ကစပြီးမိုးလေဝသခန့်မှန်းချက်အခြေအနေများကိုတင်ပြပေးသွားပါမယ်။ဒီခုတစ်ပတ်အတွင်းမြန်မာနိုင်ငံတစ်နိုင်ငံလုံးအတိုင်းအတာဖြင့်နေရာကျဲကျဲမှနေရာဆိတ်ဆိတ်မိုးရွာသွန်းနိုင်ပါတယ်။ဖေဖော်ဝါရီ24ရက်နေ့မှ28ရက်နေ့အတွင်းတွင်မြန်မာနိုင်ငံအထက်ပိုင်းအလဲပိုင်းနဲ့တောင်ပိုင်းဒေသများတွင်တိမ်အထင်အထင်မှတိမ်ထူထပ်နိုင်ပြီးနေရာကျဲကျဲမှနေရာဆိတ်ဆိတ်မိုးရွာသွန်းနိုင်ပါတယ်။မြန်မာနိုင်ငံတွင်နေ့ပူချိန်များဆက်လက်မြင့်မားနေပါတယ်။ဆက်လက်ပြီးနေ့လိုက်မိုးလေဝသအခြေအနေများကိုတင်ပြပေးသွားပါမယ်ရှင်။ဖေဖော်ဝါရီ24ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်မှာမြန်မာနိုင်ငံအလဲပိုင်းတောင်ပိုင်းနဲ့မြဝကျွန်းမဒေသများတွင်နေရာအနှံ့ပြားမိုးရွာသွန်းနိုင်ပါတယ်။ဘင်္ဂလားပင်လယ်အခြေအနေမှာဘင်္ဂလားပင်လယ်နှင့်ကချင်ပြည်နယ်မြောက်ဖျားပိုင်းတွင်တိမ်အထင်အထင်နဲ့ရှမ်းပြည်နယ်အရှေ့ပိုင်းတနင်္သာရီကံရိုးတန်းတွင်တိမ်ထူထပ်နိုင်ပါတယ်။မိုးချင်းနေမှာကချင်ပြည်နယ်၊ကယားပြည်နယ်၊ကရင်ပြည်နယ်၊မွန်ပြည်နယ်၊ရခိုင်ပြည်နယ်၊ရှမ်းပြည်နယ်၊ AR တိုင်း၊ရန်ကုန်တိုင်း၊ပဲခူးတိုင်း၊တနင်္သာရီကံရိုးတန်းတောင်ပိုင်းစွန်းဒေသများတွင်နေရာကျဲကျဲမှနေရာဆိတ်ဆိတ်မိုးရွာသွန်းနိုင်ပါတယ်။ရွာရံရံနှုန်း60ရာခိုင်နှုန်းဖြစ်ပါတယ်။ပင်လယ်ပြင်ချင်းနေမှာရခိုင်ကံရိုးတန်းဘက်တွင်လေသည့်အရှိတောင်ဘက်မှတနင်္သာရီ10မိုင်မှမိုင်20ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်အထင်ရှိနိုင်ပါတယ်။ AR တိုင်း၊ရန်ကုန်တိုင်း၊မုံတမခွိနှင့်တနင်္သာရီကံရိုးတန်းဘက်တွင်လေသည့်အရှိဘက်မှတနင်္သာရီ10မိုင်မှမိုင်20ခန့်တိုက်ခတ်နိုင်ပြီးလ လိုင်းအနေငယ်မှလိုင်းအသင့်အတက်ရှိနိုင်ပါတယ်ရှင်ဖေဖော်ဝါရီလ25ရက်နေ့အတွက်မူလယူတာခံမှန်းချက်များမှာမြန်မာနိုင်ငံအလဲပိုင်းတောင်ပိုင်းနဲ့မြဝကျွန်းမဒေသများတွင်နေရာအနှံ့ပြားမိုးရွာသွန်းနိုင်ပါတယ်ဘင်္ဂလားပင်လယ်အခြေအနေမှာကချင်ပြည်နယ်မြောက်ဖြားပိုင်းရှမ်းပြည်နယ်ရှေ့ပိုင်းပဲခူးတိုင်းရန်ကုန်တိုင်းနဲ့ရာရီတိုင်းတို့တွင်တိမ်အသင့်အတက်နဲ့ဘင်္ဂလားပင်လယ်တောင်ပိုင်းနဲ့တနင်္သာရီကမ်းရိုးတန်းတွင်တိမ်ထူထပ်နိုင်ပါတယ်မိုးချီနေမှကချင်ပြည်နယ်၊ကယားပြည်နယ်၊ကရင်ပြည်နယ်၊မွန်ပြည်နယ်၊ရခိုင်ပြည်နယ်၊ရှမ်းပြည်နယ်၊အေရီတိုင်း၊ရန်ကုန်တိုင်း၊ပဲခူးတိုင်း၊တနင်္သာရီကမ်းရိုးတန်းတောင်ပိုင်းစွန်းဒေသများတွင်နေရာကျဲကျဲမှနေရာဆိတ်ဆိတ်မိုးရွာသွန်းနိုင်ပါတယ်။ရွာရဲရာနှုန်း60ရာနှုန်းဖြစ်ပါတယ်။ပင်လယ်ပြင်ချီနေမှပခိုင်ကမ်းရိုးတန်းဘက်တွင်လေသည့်အရှိတောင်ဘက်မှတနင်္သာရီ10မိုင်မှမိုင်20ခန့်တိုက်ခတ်နိုင်ပြီးလှိုင်းအသင့်အတက်ရှိနိုင်ပါတယ်။အေရီတိုင်း၊ရန်ကုန်တိုင်း၊မုဒ္ဒမာကွိနှင့်တနင်္သာရီကမ်းရိုးတန်းဘက်တွင်လေဒီအရှိဘတ်မှာတနအိ10မိုင်မှမိုင်20ခန့်တိုက်ခတ်နိုင်ပြီးလိုင်းနှင်းငယ်မှလိုင်းအသင့်အတက်ရှိနိုင်ပါတယ်ရှင
်ရေဒီယို NUG ပရိသတ်များရှင်အခုအစီအစဉ်မှာတော့ကဘာတိုင်ဆုံးမောင်စမုံရေးထားပြီးလွတ်လပ်နေဦးဖတ်ကြားထားတဲ့ဒီနေဦးမှာလေယူမလာရဆိုတဲ့မျက်မှောက်နိုင်ငံရေးအစီအကိုနားဆင်ကြမှာဖြစ်ပါတယ်ရှင
်ဒီနေဦးမှာလေယူမလာရသူတို့ခွေးမျိုးခွေးနွယ်ကလွယ်လူမှန်သမျှအသေးခံစစ်သားလုတ်ခိုင်းနေတဲ့မင်းအောင်လှိုင်နဲ့စစ်အုပ်စုဟာတိုင်းပြည်ကိုတရုတ်နဲ့ရုရှားလက်ခွဲခြမ်းစိုက်ဖျားအပ်လိုက်ပြီးကမ္ဘာစစ်39ဘာညာနဲ့စတန်ဒတ်အာမီကြီးကိုယ်တိုင်မလုံခြုံတော့လို့နိုင်ငံသားစစ်တပ်ကိုပင့်ဖို့အစီအစဉ်ဆွဲပြီးဘယ်သူတေဘယ်နယ်ကြီးကြီးဘာပြာဖြစ်ဖြစ်သူတို့မိသားစုကြံရစ်ဖို့လုပ်တာပါပဲတက်ကကောင်တွေအဲ့ဒီခွေးတခိုးတွေရဲ့ခွေးဥတန်တွေကိုဆက်နာခံနေသေးရင်ခွေးဖြစ်ဖို့ပဲရှိတော့မယ်လူအဆင့်ပြန်ရဖို့မဖြစ်နိုင်တော့တိုင်းပြည်လဲခွေးသေးပန်းပဲပွင့်တော့မှာဒီချိန်နေမှာယူသလိုပေါ်သလိုတွေပြောနေတာကတော့မအလာနဲ့စောချစ်သူ GKP တွေရောပေါ့မအလာကလူတွေသေချင်းတိုင်းပြည်လိုက်ဒုက္ခရောက်နေတာသူနဲ့မဆိုင်သလိုမျိုးဟိုလူတွေကလည်းကို့အိမ်မှာကို့မြေမှာကို့နေရာမှာနိုင်ငံပေါင်းစုံကလူတွေမလိမ့်တပခေါ်ယူသိတ်ထက်နှိပ်စက်ညှဉ်းပန်းတကဘာလုံးပတ်မူတရကြံလိန်နေတာကိုတတတို့ဘာမှမသိလောက်ပြနေတာအင်းဒီအရှောက်တွေမြ мян မရှင်းနိုင်ရင်တိုင်းပြည်ကနူရဝဲဆွဲလူမျိုးလဲဖွတ်တထက်ညစ်လီဂုံတိတ်ခါမဲ့လီဖြစ်မယ်အခုဗမော်တော့ကြလူလူဗမော်ပြည်ရင်မပခဂလူယုံမပခဂလူသွားရင်တော့မအလာဟာခွေးနာလောက်ကြိုက်တယ်လို့တအိုင်အိုင်လုံနေရတော့မှာငပိကင်မိတဲ့မြောက်လူကြောင်ပြောက်တော့မှာတော်လန်ကြီးကနှက်ကြီးတယ်ပင်လယ်လိုင်းဟာအမိုက်လက်မခံတယ်လို့ပဲအတုနဲ့အယောင်တွေအပြောင်ရှင်းပြမှာဆရာလိုလိုမသားလိုလိုတွေလည်းဆရာဆက်လိုလိုမရတစတစနဲ့အပုပ်နှံထွက်လာရမယ်ရိုးကိစ္စမှမဟုတ်နှစ်ပေါင်းမြောက်များစွာတိုင်းသားဒေသရောနိုင်ငံရေးလှုပ်ရှားသူတွေကိုရောဘသူမှချမ်းသာမပေးခလေးလူကြီးအရွယ်မရွေးနီးမျိုးစုံညှဉ်းပန်းနှိပ်စက်မရင်းကျစ်တပ်ဖြတ်နေတဲ့မအားလာနဲ့စေအုပ်စုကိုအခုအဖိတ်နှိပ်ခံပြည်သူပေါင်းစုပြီးတရားစီရင်ခံရောက်ပြီးကိုလက်နဲ့ကိုစီရင်မှာဘယ်တော့နိုင်ငံတကာတရားရုံးတို့ဘယ်တော့နိုင်ငံတကာရှေ့နေတို့မှမလို့ဘူးဒီလိုကောင်မိရင်ဘသူလက်အပ်နေရမလဲဒီလိုကောင်ကိုဘသူလက်အားကိုဖန်ခိုင်းနေရမလဲချင်ရပြီးရှောက်ပြောနေကြတာလက်တွေ့ကြကြဒီကောင်နဲ့စေအုပ်စုကိုတရားစီရင်နေတဲ့ပြည်သူတော်လှန်ရေးတဲ့ပူးပေါင်းကြမင်းအောင်လှိုင်နဲ့စေအုပ်စုအတွက်ဘယ်သက်တည်နဲ့ဘယ်ဥပဒေမှရှာစရာမလိုဘူးဒီကောင်တွေလူတက်တမမအကုန်သိတယ်ဘလောက်တတ်ခဲ့တယ်လဲဆိုတာသာတိတိကျကျမသိတာမြမပြည်သူကတရားသူကြီးပဲနွေဦးတရားရုံကဆုံးဖြတ်ချက်ချပြီးသားဖြစ်ခဲ့တဲ့မြတ်တော်လန်ကြီးတိုင်းကဆုံးဖြတ်ပြီးသားအေးသေချာတာကတော်လန်ကြီးကိုနှောက်ယှက်တဲ့ကောင်တွေပါထည့်စီရင်ခံရမယ်တော်လန်ကြီးဟာနှက်ကြီးတယ်ဖြစ်မရနဲ့စောက်ပုံမလုံနဲ့လူခွင့်ရေးသမားလူလူနဲ့လူခွင့်ထူးခံလာမလုံနဲ့ဘာသာရေးသမားလူလူနဲ့ညာတာပါတီလာမလုံနဲ့အကုန်လုံးကဘဝနဲ့အသက်ကြီးရင်းထားရတဲ့အချိန်မှာဒါဟာတရားပဲ project လူလူနဲ့ရောနှက်ဖို့လည်းမကြံနဲ့ပြန်စရာလမ်းမရှိဖြစ်သွားမယ်ရခိုင်မဘာသာတွေတိုင်ပတ်တယ်လို့ပေါ့ပပကနေအကိုထွန်းချဟိုမရောက်ဒီမရောက်ဗျာများဘာစကားမှလည်းမဟရဲဘာတရားမှလည်းမချရဲသူတို့ကြောင့်ညှက်ပြီးဒုက္ခရောက်နေသူတွေလည်းမနေအခုလည်းဒီတော်လန်ကြီးမှာကို့မပတာနဲ့ကိုတိုင်ပတ်နေအောင်မဟာတွေအများကြီးအပွင့်မပတာရောအပုံးမပတာတွေပါတော်လန်ကြီးတဲ့ထဲ့ကျူလိုက်မှဖြစ်မယ်ကို့ဘာသာမှဘာသာကို့လူမျိုးမှလူမျိုးနေသူတွေရဲ့တော်လန်ကြီးစားကောင်းတောက်ဖွဲ့ကိုအပုတ်တိုးခံလို့မဖြစ်ဘူးလေဒီတော်လန်ကြီးအစ်စ်မျိုးကဘယ်တော့မှမရှိခဲ့ဘူးစီအိုစုပေါ်တိုင်းမှတ်ပလားဆိုပြီးနပံဘဲပြညာပြန်ချလို့ရတာကမျိုးဆက်လိုက်လက်စင်ကန်ရှောက်လန်းလာတဲ့ဒီတော်လန်ကြီးစုံချက်မှာပဲရှိတာ ဒီကောင်တွေသွေးပြတ်သေးထွက်တာဆိုလို့ဒီတော်လန်ကြီးပဲရှိတာဒီຫນွေဥဟာလေယူမဟုတ်လေဘူးမဟုတ်လေထူးရေးသူကဘာတိုင်ဆုံးမောင်စစ်မုံတော်လန်သူပေါင်းဘေးရန်ကင်းကြပါစေကျွန်တော်လွတ်လာနေဦးပါ
ရေဒီယို NUG မှာဆက်လက်အတန်းလွှင့်ပေးနေပါတယ်။အခုတော်လိုင်းရေးတီဂီတာအစီအစဉ်မှာတော့တယောဖိုးဆန်ရေးထားပြီးတောင်းရင်သူခုမှအဖွဲသားများတည်ဆိုထားတဲ့လက်နက်တွေချာဆိုတဲ့တော်လိုင်းရေးတီတချင်းကိုနားဆင်ကြအောင်မှာဖြစ်ပါတယ်ရှင်
။ဒီလူကိုမျက်နာမူပြီးရှေ့ထွက်ခဲ့ပါလက်နက်ထဲကြီးများလဲထုံထား။တရားများတော်မူတာအနိုင်ရမှာအလံဖြူကိုစိုက်ထွက်ခဲ့ပါDJ Hana so queen in the track The song made me yeah la la And you know what you va say ta ta And you go tong ta like ba DJ Hana I get all I get all I think we wanna be Yidu ye yin kwe corona Ama you dream
Video NUG ပြည်သက်များရှင်အခုနောက်ဆုံးအနေနဲ့တိုင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာတော့သကောကရင်ဘာသာဖြင့်တပတ်အတွင်းသတင်းများကိုနော်နွေဦးပွင့်မှတင်ဆက်ပေးမှာဖြစ်ပါတယ်ရှင
် NUG ကိုလလိုပါဒုကနာတာပိုကွာတဲ့တည်နီလို့ဝေးဆော်ဝေးဆော်ဝါသူတော်ကွဲမှုပါသူလို့ကိုလလိုတတာကလေးပူလို့အခဲဤဒတ်နွေတာကစောတဖန်နီရနော်နွေဦးပွင့်ကပါဖလားနေတူနေလို့တာကစောကတီတီမီဝင်တာကောဆပ်ပိုပတော်နေဆတထတတပရထတဂရတပိုခီပနုတထခိထခိစီယဘတမဝဲတဝင်းနီနော်ကောဆပ်ပိုပတော်နေဆတထတတပရထတဂရတပိုခီပနုတထခိထခိစီယဤဘတမအော်ဖဲလာဖေဗူအရခိစီတတော်နီတော့ကောဆပ်ပိုပတော်တထတတပရထတဂရကရ Papala Sino, Gossapo good to Glo Papala Sino Kiatarato, Grabo to Palo me, good to Weglo to Pa, Tada to Dog good to Weglo, Tatu Clay, Clusi River Dog, Tatuloma at a good to Weglo, Copu River Dog, Dapper Panuco good to Weglo, Lome Udo, the Holy Bako to Weglo, Tatu Tata Dog, Nisa Tada to Dog good to Weglo, Poo, Wabamu Wada to Pahet or Wedanilo, let our put a blow puny. Tapita malo amati wetapa, tapita malo, kasunya kama wetapane, opo sigdo to go weda do, batwe tagdo susupu, baplau, opo tapo to go weda arini, badoni ba tagasoni lo. Takasoki do mi weda, yipatiko to tuwe tamawe gossipu, tatagle apu, gogle de suta loto, gossipu go to no susana la su to weda tarini lo. Missy Hawato was supposed to be a little bit of 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 a little Kopio democracy kuna lo limiri, pumu pumu, tasado, putariko kutu weglo, kosapo kutu no susana la la soto, pahikuta, do shushu se let pani, katu lota susu sikoni lo, takadi ba, NPO, peace anere a o, hilakapo weda rupu plusu kupa ari, betuni ba takasoni lo. Takasosumia to me weda, KYO, Kanyota, Satagra, Mupone, Tokurumi weda, we, Tikogde, Batre, Tadu to do Tatesa, IHL Tamalu Ibatama Wepe, Duplayako Rita Rinilo. Pella February a toki city kiss at a thornine, Kiani Kanyodok, Lutakra Guru, Kotuli Perfetta Lakwa, Duplayako Epu, KYO Kanyota, Satagra, Mupone, Tokurumi weda, we, Tikogde, Batre, Tadu to do Tatesa. IHL Tamalu Ibatama Weda Nilo Tamalu ini Baha Tapo Sukue atata Balo Basata Pa Taluk Getoni O Tabadu Batita Park Shalloway Ago Tobatwe Tadu Atatu Tablo Tapani Pakam Lutapa Palo Pawedalu Tadu Putapa Tuko Atesa Ikanapa Wayo to Pawedo Maweda Nipatina Manilo Tolu Tamalu Tabloi Puni Lo Takra Grosu Pu Weklo tasa kuna, pwama mubada, kele pwa aga luisi huga, heto weda agini, petuni ba takaso nilo. Takaso liki kitati yemi weda, ki yeple ta hutare ato, pe witguni ta perso ta hutare ta pabata mawetare nilo. Pela feo arikisi kitoni wakotoni, le witgu talototo, talolo bataku kwa o, Tapalo weda tabita berhui loni, kia ple tahutare ibatama weda nilo, tope tahutare tablo ibuni senza tapasa tahutare eklo, yango, four brothers, cimienta network, all community, mayango, democratic front top, leoni, youth organization, tete papa puma toku weda to, petoni bataxo nilo. Takasolo yipa planiti tupai wida pei nilo kamlele dugana bata kodi no ade ngoti ba mitrobu nitike.
Tota shimya kanya, aku nasi ni jare Radio NUG ya season wego. Radio le line boma tayai nasi na indalo, website, YouTube, Telegram, Facebook asashire. Chado internet platform user male, Manette Jane Yada Jane, Pokman Tolin, Billy Ashibari, YouTube Pretamia Nipile, Radio Anuji Channel Pete, youtube.com/@RadioAnuji Miamago, Winyo Sakrai Lotabi, Dolan Yitra Tabu, Wing Wimiago, the Patalangani Pawin Kuni Nanajo, I think Pete Pia Aparekna.
Diganigaro, Timiane, Radio Anuji, Sisunugu. Kita jenala ipamishi, ni masa noje, mana si naikwe ni, ni si naikwe cini ma, biarle sumpi coba sushi. Radio NUGU, mana pasi naikwe ma, lain tu setiap mida, sekurangnya tetamu kuku naga hasne, ni pasi naikwe ma, lain tu nasi ngamida, 11.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရတဲ့ Radio NUG ဖြစ်ပါတယ်ရှင်။ရှိတော်ဘုံအောင်ရမည်